မေလ22ရက်နေ့ကစလို့ထိုင်းနိုင်ငံနယ်စပ်မဲဆောက်မြောက်ရီကနေနေရပြန်သူလူ1000ခွဲဝန်းကျင်ရှိသွားပြီဖြစ်တယ်လို့အဲ့ဒီထဲကလူ3000နီးပါးကိုကရင်ပြည်နယ်မြောက်ရီမြို့ကကိုဗစ် -19 ဓာတ်ခွဲနမူနာယူရလက်စစ်သေးတဲ့အခါမှာအားလုံးရောဂါပိုးမတွေ့ဘူးဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျမအေးအေးမှာပါ။ထိုင်းနိုင်ငံတွင်ကိုဗစ် -19 အရေးပေါ်ကာလမှာအလုလက်မဲ့ဖြစ်နေတဲ့မြန်မာနိုင်ငံသားတွေကိုမေလ22ရက်နေ့ညကစပြီးနေရပြန်ဝင်ပေးခဲ့တာပါ။ဒီထဲမှာမြောက်ရီမဲဆောက်နေဆက်ကနေအများဆုံးနေရပြန်ခဲ့ကြပါတယ်။ဒီထဲကဇွန်လ2ရက်နေ့အထိကိုဗစ် -19 ဓာတ်ခွဲနမူနာယူရလက်စစ်သေးပြီးသမျှအားလုံးရောဂါပိုးမတွေ့ဘူးဆိုတဲ့အကြောင်းကရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
။မှားပါကျွန်တော်တို့2ရက်နေ့အထိဆိုရင်တော့2996ဦးဖြစ်ကြပါပြီ
။ဟုတ်ကဲ့ဟုတ်ကဲ့။
အဲ့ဒါတော့23ရက်နေ့ရနေပြီးတော့2ရက်23ရက်5လနဲ့2ရက်6လအစီပေါ်မှာဟုတ
်။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
။အဲ3ရက်နေ့ထားကအဖြေများလေးမှာပို့ထားတာ။ကျွန်တော်တို့စီဟို negative မှာဟို
ဒါပေမဲ့ထိုင်းကျန်မြန်မာတွေတဲကတဦးဟာပဲခူးတိုင်းမှာကိုဗစ် positive ထွက်တာတဦးရှိတဲ့အကြောင်းကိုတော့မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကိုဗစ် -19 ရောဂါစောင့်ကြပ်ကြည့်ရှုမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီလူဟာထိုင်းနယ်စပ်ကပြန်လာဖြစ်ပေမဲ့တက်ဆိုင်ရာပြည်နယ်နဲ့တိုင်းကိုတိုက်ရိုက်ပြန်သွားကြပြီးမှစောင့်ကြည့်ရေးစင်တာမှာနေထိုင်ရင်းနဲ့ရောဂါပိုးတွေ့ရှိခဲ့တာဖြစ်ကြောင်းကိုလည်းပြောပြပါတယ်။
ပြရတယ်လို့မှကျွန်တော်တို့ရှိမှဆက်တာမဟုတ်ဘူး။ဒီပကိုးတိုင်းအောင်ရောက်တယ်။ပကိုးတိုင်းကနေမှဝင်နေတဲ့စီးရင်နဲ့တွေ့ရတာ။အ
ဲ့မဲ့ဒီ
စကားဖြတ်တန်းသွားတာတော့မှန်ပါတော့။ကျွန်တော်တို့စစ်တဲ့ဘက်ကတော့ negative ပဲ။ဒါပေမဲ့ကျွန်내ကတော့ကျွန်တော်ပြဆက်တာမဟုတ်ဘူး။ရှိကြတော့သက်ဆိုင်ပြည်နယ်တိုင်းနဲ့တိုင်းဆက်တာရှိတယ
်။ထိုင်းနိုင်ငံမှာ COVID-19 ကူးစက်ရောဂါတိုက်ချက်ကာကွယ်ရေးစီမံခန့်ခွဲမှုဗဟိုဌာန CCSA ကအရေးပေါ်အခြေအနေပြဋ္ဌာန်းပြီးညမထွက်ရအမိန့်နဲ့ခရိုင်ချက်ကျော်ခီးသွားလာမှုကလေးကန့်သက်ထားချိန်မှာဗန်ကောက်မြို့မြန်မာတန်ယုံနဲ့ထိုင်းဆူရတို့ညှိနှိုင်းပြီးနေရပြောင်းရမယ့်မြန်မာလူသမားတွေကိုမေလ22ရက်နေ့ကနေစတင်ပြီးဗန်ကောက်အဝေးပြေးကားဂိတ်ကနေလုံခြုံရေးစီမံချက်တွေလုပ်ပြီးအထူးကားတွေနဲ့ပြေးဆွဲပေးခဲ့ပါတယ်။အခုဇွန်လ3ရက်နေ့ကနေစတင်ပြီးနေရပြောင်းမှုစရင်ပေးသွင်းသူလက်မှတ်ဝယ်သူအရေးအတွက်တဖြည်းဖြည်းနှဲပါလာတာကြောင့်မြန်မာတန်ယုံကစီစဉ်တဲ့ကားတွေကိုတပတ်မှ2ရက်သာပြေးဆွဲတော့မှာဖြစ်တဲ့အကြောင်းကိုမြန်မာလူသမားတန်ရာရှိယုံကသတင်းထုတ်ပြန်ထားပါတယ်။မကြခင်မှာတော့ခရိုင်တစ်ခုနဲ့တစ်ခုဖြတ်ကျော်ခရီးသွားလာခွင့်ပိတ်ဆို့ကတ်တက်ချက်တွေကိုလည်းထိုင်းအစိုးရဘက်ကဖြေလျှော့ပေးတော့မယ်ဆိုတဲ့အကြောင်းတွေကိုလည်းထိုင်းအစိုးရတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုလာပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။